တမရုံနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA အကြားချင်းပြည်နယ်ပလက်ဝါမြို့နယ်မှာနောက်ဆုံးဖြစ်ထားတဲ့တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့ AA အဖွဲ့ကပြောပါတယ်။တိုက်ပွဲဖြစ်တဲ့ဒေသတွေအနီးနားဒေသတွေကလူငယ်တွေကို AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့တမရုံကဖမ်းဆီးထိန်းသိမ်းထားတာတွေပုံများလာတာကြောင့်လူငယ်တွေနေရစွန့်ခွာတိမ်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာတမတော်နဲ့ရခိုင်တမတော်အေအေတို့ကြားချင်းပြည်နယ်ပလဝါမြို့နယ်ဘက်မှာမနေ့ကဘုံသူနေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တမတော်ပြည်ညာရေးတာဝန်ခံခိုင်တုခတ်က VUA ကိုပြောပါတယ
်ဇန်နဝါရီ3ရက်နေ့နေ့မှာတော့ဒီပလဝါမြို့နယ်ကလက်ဆောင်ဆေးမှာရှိတဲ့အဲ့ဒီပကာဝါရွာရဲ့တောင်ဖက်ဒီတီလိုလောက်အပေါ်မှာမနေ့စနေနေ့ည9:00ကစပြီးတော့မွန်လေးပိုင်း9:00လောက်ထိပဲလေတောက်လျှောက်ဒီတိုက်ပွဲတွေပြင်းထန်ခဲ့ကြကြညာသူဘက်ကတော့9ရောက်ခဲ့မနေ့စဆုံးပြီးတော့သူတို့အများပြတ်ရတာရှိတယ်ကျွန်တော်တို့ခိုင်တမ်းတို့ကကတော့ဒူးပြဆုံးပြီးတော့ဒူးတန်ရတာရှိတယ်ကဒေသခံရပါတယ်ခိခဲ့ကြတော့မရှိဘူးက
ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်ဆိုပေမဲ့လည်းတီးခြားတီမပြုတ်နိုင်သေးတယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်တဲ့အခြေအနေကိုသိရဖို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုကိုအချိန်ချိန်ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်တာမှလည်းခရီးလုံနေကြောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့ကပလဝါမြို့နယ်ရှင်းလင်းဝကျေးရွာထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်မှာမြမတမတော်နဲ့ရခိုင်တမတော်အီအီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတမတော်ကနေရှင်းလင်းဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကြပ်လာနေတာကြောင့်နေရကနေတင်းချောင်နေရတယ်လို့ပလဝါမြို့နယ်ဒေသခံခိုင်ကျော်နိုင်ကပြောပါတယ
်ကောက်ကြီးဝရွာနဲ့ခုံရွာအကြမ်းမှာတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာအခုရှင်းလင်းဝကျေးရွာကသူမျိုးတမတော်တွေကပင်ဆယ်ရနဲ့လူငယ်တွေကိုဖမ်းဆီးနေတဲ့အတွက်ကျွန်တော်ကလူငယ်တွေကအခုဆက်ပြစ်တိတ်ဆုံနေရတယ်။ဒီမှာလည်းမနေရကြဘူး။အေးနေတဲ့နေတယ်ဆိုပြီးတော့သူတို့ကသာမနေနေရှိမရှိနဲ့ဖြစ်စီကိုတော့သွားရတဲ့အဲလူငယ်တွေကဒီလိုဆက်ပြစ်တိတ်ဆုံနေရတယ်။အခုတလဝါနဲ့ဒီကျောက်တော်မြို့နယ်ဖက်တင်မှာပဲဆက်သွားတယ်
တရပိုင်းတွင်ရှင်းလင်းဝချေးရွာဒေသခံတွေကိုတပ်မတော်ကနေဖမ်းဆီးထားတာနဲ့ပတ်သက်လို့လဲကောက်ကြီးဝရွာသားသူကအခုလိုပြောပါတယ်
။သုံးယောက်ရှိနေပြီအခုကျွန်တော်ဆေးရည်တင်လာတာသုံးယောက်ရှိနေပြီ။တယောက်မှပြန်မဆက်လာသေးဘူး။အဲဒါကြောင့်အခုကြောက်လို့ဒီကြောက်တဲ့ဘက်ကိုခဏလေးဆောင်းနေလာရတာ
။ဖမ်းဆီးခံရတဲ့လူငယ်တွေဟာမိဘဆွေမျိုးသားချင်းတွေနဲ့တွေ့ဆုံခွင့်မရဘူးလို့လဲသူကဆိုပါတယ်။ရခိုင်ပြည်နယ်တွင်ဗုဒ္ဓတောင်ရသိတောင်မြို့နယ်တွေဘက်မှာလည်းအေးအေးနဲ့ဆက်ဆက်မှုရှိနေတယ်ဆိုပြီးကျေးရွာအုပ်ချုပ်ရေးမှူးတွေရွာသားတွေကိုတပ်မတော်ကနေစစ်ဆေးဖမ်းဆီးပြီးမတရားတင်ဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုတာတွေလည်းရှိနေပါတယ်။ဒီတော့တွင်မှာပဲရခိုင်ပြည်နယ်ကြောက်တော်ဘုံလကျွန်းရသိတောင်ဗုဒ္ဓတောင်မောင်သောမြောက်ဦးမြေပုံမြို့တွေမှာရှိတဲ့ကျေးရွာတွေမှာအေးအေးဖွဲ့တွေရောနှောဝေရောက်နေတာကြောင့်မတင်ကာတဲ့လူနေအိမ်တွေကိုစစ်ဆေးသွားဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ကနေဇန်နဝါရီလ28ရက်စွဲနဲ့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။